21 ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုရထားတဲ့အတိုင်းကျင်းပဖို့မဖြစ်နိုင်သေးဘူးလို့ UPDJC ငြိမ်းချမ်းရေးဖော်ဆောင်မှုပူးတွဲကော်မတီဒုတိယဥက္ကဋ္ဌကပြောပါရယ်21ရာစုပင်လုံစတုထအစည်းအဝေးကို2020ပထမ၄လပတ်အတွင်းကျင်းပဖို့ပြီးခဲ့တဲ့ January လကရထားသတ်မှတ်ခဲ့တာပါ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တချို့နဲ့ရောလက်မှတ်မထိုးရသေးတဲ့တချို့အဖွဲ့တွေနဲ့ပါအစိုးရနဲ့တက်မတော်ကခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးဘူးလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခေါင်းဆောင်တဦးကလည်းဝေဖန်ပါတယ်ငြိမ်းချမ်းရေးအကျိုးဆောင်ဘက်ကရောဘယ်လိုတိုက်တွန်းထားပါသလဲအပြည့်စုံကိုမဆုမောင်ကဆက်ပြီးပြောပြပါမယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့ January လတုန်းကနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ကျင်းပတဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းစည်းဝေးမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံစရုပ်တာအစည်းအဝေးကို2020ပြည့်နှစ်ပထမ၄လပတ်အတွင်းမှာကျင်းပဖို့သဘောတူညီခဲ့ကြပါတယ်။ဒါပေမဲ့လို့အခုချိန်ထိ UPDJC အစည်းအဝေးတွေမခေါ်နိုင်သေးတာကြောင့်အဲ့ဒီသတ်မှတ်ရအတိုင်းကျင်းပဖို့မဖြစ်နိုင်သေးဘူးလို့ UPDJC ရဲ့ဒုတိယဥက္ကဋ္ဌဥတုဝေက VOA မြန်မာပိုင်းကိုပြောပါတယ
်။ဟိုအစ်ပြလာမှာကကျွန်တော်ညီလာခံလုပ်နေလို့ပန်းထားတာပေါ့နော်။ပန်းထားရတဲ့လို့ကျွန်တော်တို့ဟို UPDJC ကအခုတည်းကကျွန်တော်တို့ခေါ်နေတဲ့အခြေအနေရှိသေးဘူးနော်။အဲ့တော့ဒီနေရာကြီးကတော့ဟိုရုပ်တော်လုပ်မယ်။ဒါတော့ဟိုပြည်တော်ပြည်နယ်ဒေသလုံးနဲ့နေဆိုတာကတော့ဒီဒီလိုပဲကြိုးစားနေလို့တွားနေတယ်။ဒီပြည်ကြီးတော့ဖြစ်ရင်ပြောသူအောင်မြင်သွားမယ်ထင်တာပေါ့နော်။ဒါပေမဲ့လေလောလောဆယ်လာလာတော့တိတ်ပြီးတော့ဝေးပါသေးတယ်ရဲ့။တော့ဒီကြီးကတော့အစိုးရအဖွဲ့နဲ့အဲဒီလက်နက်ကိုင်အဖွဲ့နဲ့တော့သူတို့ဟိုအလွတ်တဘောဆွေးနွေးချက်ဆိုပြီးတော့ခဏခဏပြည်နေတယ်ဆွေးနွေးနေတာပေါ့နော်။အဲ့ဒါကျူးစားချက်တွေဒီဒီလိုကျူးစားရင်းနဲ့ဘလောက်အောင်မြင်လဲတော့မသိဘူးပြည်။အခုဒီလိုလှုပ်ထားတာတော့နည်းနည်းအောင်မြင်လာလို့ဒါညီလာခံလို့သူအလားလာလေးရှိတာလေကျင်းနေတာလေဆိုတာလေးပဲရှိတယ
်ပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD အရသာဆိုရလက်ထက်ဒေါအောင်ဆန်းစုကြည်ကိုရိုင်းက NCA အပြည့်ရဲ့လက်မှတ်ထိုးရေးလမ်းကြောင်းပေါ်လာခဲ့ကြပါနိုင်ငံရေးစကားဝိုင်းနေမှာဆွေးနွေးကြပါလို့ဒီဇိုင်းမမတ်တိုက်တွန်းနေတာပါဒါပေမဲ့လို့ NCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့တချို့နဲ့ရောလက်မှတ်မထိုးသေးတဲ့အဖွဲ့တချို့နဲ့ပါစီရင်တင်းမာမှုတွေဖြစ်နေတဲ့အတွက်ဒေါအောင်ဆန်းစုကြည်တိုက်တွန်းနေတဲ့ NCA ဟာအလုပ်ဖြစ်နိုင်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေရှိပါတယ် ANC ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွေ့အမှုဦးထွန်းစော်ကလည်းအခုလိုသုံးသပ်ပါတယ
်ဒီနေ့ဖြစ်နေတဲ့အချင်းချင်းကတော့ဗျာဒီ NCA လက်မှတ်ရေးထိုးအဖွဲ့ထားတဲ့အဖွဲ့တွေနဲ့ရောမရေးထိုးတဲ့အဖွဲ့တွေနဲ့ရောဖြစ်ပျက်နေတဲ့အခြေအနေတွေကိုကြည့်မယ်ဆိုလို့ရှိရင်တက်မတော်ဘက်ကသူအနေနဲ့နိုင်ငံရေးစံတာမရှိဘူးဆိုတော့ပြသနေတာပဲနော် NCA ဆိုတာကဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့အဖြေရှာဖို့အတွက်ကျွန်တော်တို့ကပေါင်းကူတရားတပွဲလုပ်ခဲ့တာဖြစ်တယ်။ဒါပေမဲ့ဒီ SCA ကိုကျွန်တော်တို့ကပေါင်းကူတရားအနေနဲ့နိုင်ငံရေးပြဿနာကိုအသုံးပြုတာမဟုတ်ဘဲနဲ့ဒီတက်မတော်ဘက်ကသူတို့ရဲ့စည်းရည်ညီမဲ့ချက်ကိုပြင်ပဖို့အတွက်စည်းရည်အရာလက်နက်တစ်ခုတပွဲတုံးချနေတာကိုကျွန်တော်တို့တွေ့ရတယ်။ဆိုတော့တက်မတော်ကဒီတန်းပြည်ရဲ့အုပ်ချုပ်ရေးရန်တရားအထက်မှာအစိုးရရဲ့လက်အောက်မှာပြည့်ဝမရှိနေဘူး။ငြိမ်းချမ်းရေးဖြစ်စဉ်ကအစိုးရရဲ့မူဝါဒနဲ့ကင်းလွတ်ပြီးတော့မှတက်မတော်ရဲ့သဘောထားနဲ့အညီသူတို့ဘောသူဆောင်ပြီးတော့သွားနေတဲ့အနေထားအောင်မှာတက်မတော်ရဲ့သဘောထားကိုကျွလွန်နိုင်တဲ့အနေထားမရှိတဲ့ NLD ဆိုရဟာငြိမ်းချမ်းရေးဖြစ်တဲ့ပုံမှာလည်းပဲသူကထိတိယောက်ယောက်အကောင့်တွေပေါ်နိုင်မဲ့အနေထားမရှိဘူးဆိုတာကျွန်တော်တွေ့ရပါတယ
် NCA ကိုလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ဖွဲ့ဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးက NCA ဆိုင်ရာရှင်းလင်းပွဲတရက်လုပ်တာကိုတက်မတော်စစ်ဗျူဟာတယင်းကနေတားမြစ်တာကြောင့်ဒါဟာ MCA စာချုပ်ပါအချက်တွေကိုမလိုက်နာတာဖြစ်ပြီးငြိမ်းချမ်းရေးကိုမလိုလားတဲ့သဏ္ဍာန်ဆောင်တယ်လို့ KNU စောတိမြို့နယ်တယင်းခွနစ်ကရှုတ်ချကြောင်းဖေဖော်ဝါရီ6ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။ငြိမ်းချမ်းရေးအတွက်အစိုးရတက်မတော်နဲ့ပြည်သူလူထုကြားယုံကြည်မှုတည်ဆောက်နိုင်ရေးငြိမ်းချမ်းရေးစကားဝိုင်းတွေကနေဖော်ဆောင်နိုင်အောင်ကြိုးပမ်းနေကြပါတယ်လို့လည်းငြိမ်းချမ်းရေးအကျိုးတော်ဆောင်တဦးဖြစ်တဲ့ KBC ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆောင်ကပြောပါတယ
်။ဘုလိုဘောနည်းနည်းဟိုဒီမှာမှုရှိတဲ့အချိန်မှာတစ်ခါကနေရှော့ပြီးမှနားလည်မှုယူပြီးမှအားလုံးလိုချင်တဲ့ငင်းချမ်းကြီးကိုဖန်တိုင်ကြည့်သွားနိုင်ဖို့ကတော့စူးစမ်းဖို့လိုပါလိမ့်မယ်ဆိုတာကျွန်တော်ပြောချင်ပါတယ်။ဟိုအတွင်းကြကြပါဝင်ပြီးမှဒီနားလည်မှုနဲ့ယုံကြည်မှုပေါ့စစ်မှန်တဲ့ဒီဟိုပေါ့ honest ဖြစ်ဖို့တော့လိုတာပေါ့ပြီးမှဒ
ကျွန်တော်ဒီဟိုပေါ့ဒီစစ်မှန်တဲ့ရင်းချမ်းရေးကိုတော့ဖို့လိုတယ်ဆိုတော့ကိုပြောချင်ပါတယ
်ရခိုင်ချင်းနဲ့ရှမ်းမြောက်စတဲ့တိုင်းရင်းဒေသတွေမှာစည်ရေးပြိပခတွေပြင်းထန်နေစေမှာပဲငြိမ်းချမ်းရေးညီလာခံကိုအမြန်ဆုံးကျင်းပဖို့စီစဉ်နေကြတာပါတကယ်တမ်း MCA သဘောတူညီချက်အရဆိုရင်တော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ကြိမ်ကျင်းပရမှာဖြစ်ပါတယ်ဒါပေမဲ့လည်းပြီးခဲ့တဲ့2018ဇူလိုင်လမှာတတိယကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပခဲ့ပြီးတဲ့နောက်ငြိမ်းချမ်းရေးညီလာခံထပ်ပြီးတော့မကျင်းပနိုင်တော့တာဟာတစ်နှစ်ကျော်ကြာရှိလာပြီးဖြစ်ပါတယ်ရှင်